သာသနာတော်နှစ်2563ခုနှစ်ကောဇာတကရေ1381ခုနှစ်ဥရုဂိမန္တနွေဥဒုနွေကာလတကူနောက်တကူဖြစ်သွားတာပါလေနောက်တကူလာပြီးတော့၄ရက်2020ခုနှစ်ဧပြီလ၄လပိုင်းဧပြီလ17ရက်တောက်ကြနေนี่เลยเลยญาณนี่จองผิดตัวอยู่วะเลย4นายยังคงไดหมอบีหมดธรรมลุตะเซรงดอยาไสกินารามาจองไดมาตะจันไม่ไดกันตะจันด้วนบ่คันไดหลุรอเจ้าดุกาดุกมาดิจองไปมาล่ะรอโกก็ไปดิโลไปฮ้อไปรอมาดิภาวนาเตียกูปัญญาเยอะอมีเนี่ยเลีลามาบ่เลยเลีลาจี้ยงมาเว้สันสิตันทีတော့กูเลยไม่นายบ่เลยแกตีละก็တော့มีมีတော့เดี๋ยวขาจี้เหยียดจี้ดิมาชิบ้าตีละสอดดีเดะลูกก็ละสอดดีปี้ปี้งาบ้าตีละสอดดีเดะตูก็ละสอดดีปี้ปี้แกเตียบวยกูมหาปนามะนโมตัตตะบกวะตออทาตอตมะตัมพุทธัตตะสั่งไล่จายNamo Tathā Bhagavato Arahato Dhammadam Buddhadā Namo Tathā Bhagavato Arahato Dhammadam Buddhadā Namo Tathā Bhagavato Arahato Dhammadam Buddhadā Tadu, Tadu, Tadu.ဘာဝနာတရားအလုတ်အထုတ်လို့တဲ့ပုံကိုယ်ဒီဗုဒ္ဓဘာသာကိုဘာသာရေးရဲ့လို့မြင်ကြတော့ဘာသာရေးဆိုတာအများရောသုံးလို့သုံးရတာပါတကယ်တမ်းကြတော့ဘုရားရှင်ကိုရောမြတ်ကြီးရဲ့အဆုံးအမတရားဗုဒ္ဓဓမ္မနေဗုဒ္ဓသာသနာမှာလောကီကိစ္စအဝံဝါဒီတဲ့မကလောကုတ္တရာတရားမညာဖုန်ညာနိဗ္ဗာန်ဆိုတဲ့ထူးခြားတဲ့ဒီဓမ္မတရားတွေကိုပါရောက်ရရောက်ကြောင်းရရရကြောင်းနိလန်းနေပြောပြခဲ့တာဘုရားအဆုံးအမတွေတဲမှာကျမ်းမာရေးစောင့်ရှောက်တဲ့ပုဂ္ဂိုလ်ဆရာဝန်ဆရာမတွေဘက်ကကြည့်ရင်လည်းကျမ်းမာရေးပညာရနဲ့ဟောပြီးတရားတို့ရအောင်ဟောပြတာတွေရှိတယ်လေဓမ္မယာဓမ္မတွေကိုလည်းလေဓမ္မယာဓမ္မပညာရတဲ့နဲ့ရှင်တွဲပြီးတော့ဟောပြတာရှိတယ်သိပ္ပံပညာရှင်တွေဆိုလဲသိပ္ပံပညာနဲ့ပတ်သက်ပြီးရှင်တွဲပြီးဟောပြတာရှိတရားဓုရဖို့တရားဓုရဖို့မညာဖုညာနိဗ္ဗာန်ရဖို့အခုလည်းပဲဘာဝနာတရားဆိုတာမနေ့ကပြောခဲ့သလိုတွေမေဘိခဝေဝိဇ္ဇပါဓမ္မဝိဇ္ဇပါကိယဝိဇ္ဇဉာဏ်ရဲ့ဝိဇ္ဇဉာဏ်ရဲ့အဖို့အစုအထောက်အပံ့အသင်ပင်ရဲ့အဲ့ဒီမှာမှနှစ်မျိုးရှိတယ်လို့မိန့်ပြီးတော့သမထနဲ့ဝိပဿနာလို့ပြောသမထနဲ့ဝိပဿနာကိုပြောခဲ့တဲ့အခါကျေးဇူးတော်ရှင်ဓမ္မဒုဒ္ဒဆရာတော်ဘုရားကြီးမိတ်တယ်လို့တရားစဟောကစားဆရာတော်ကြီးကဆုံးမလေးပေးတယ်ဥစ္စကိနာတဲ့တရားမရှာဘူးစကားရှာတယ်ဆိုတော့ဆုံးမလေးပေးတယ်တရားတော်ကတော့၄သိန်းချင်းနဲ့ကဘာတသိန်းပါရမီဖြည့်တော်မူခဲ့တယ်ဘုရားရှင်ကိုရောမြတ်ကြီးခေါ်ထားတော်မူခဲ့တဲ့တရားတော်တွေကဓမ္မခန္ဓာပေါင်း 8,000 4,000 တရားမရှာပါဘူး။အဲလူနာလေးအောင်ပြောပြဖို့စကလုံးလေးတွေဖုံဖုံတော့ငယ်တော့ကသုံးတဲ့ခေတ်စကားနဲ့ခုခေတ်ခေတ်စကားနဲ့မတူသလိုပေါ့ဒီလိုစကလုံးလေးတွေတော့ရှားတာပေါ့လေ။အဲဒါလိုရှားတဲ့အပြင်တကယ်တရားလူလားလို့နာကြားတဲ့ပုဂ္ဂိုလ်တရားလူလားလို့အားထုတ်တဲ့ပုဂ္ဂိုလ်အားထုတ်မဲ့ပုဂ္ဂိုလ်မှာနားလည်အောင်စကားဘယ်စကားသုံးပြရမလဲပြောပြရမလဲဆိုတော့ဟောတဲ့ပုဂ္ဂိုလ်ကပြောခြင်းနဲ့ပြောလို့လည်းရတာမဟုတ်ဘူးလေ။나อยู่တဲ့ပုဂ္ဂိုလ်ရဲ့나래ဝင်မဲ့စကားလုံးမျိုးစိတ်ထဲဝင်မဲ့စကားလုံးမျိုးအသိဉာဏ်နဲ့ဝင်မဲ့စကားလုံးမျိုးအဲ့ဒီစကားလုံးမျိုးတွေကရှားတာပေါ့ကိုလည်းကြိုးစားပြီးပြောကြည့်မှာပေါ့လေဒါမှမဟုတ်မရှင်းရင်ပြန်ပြောလို့ပြောတာပေါ့တရားဟောတဲ့ပုံစံတော့တစ်မျိုးတော့ဖြစ်ခြင်းဖြစ်နေမှာပေါ့ဒီလိုပါပဲဘုရားရှင်ကိုရောမြတ်ကြီးလက်ထက်တုန်းကလည်းဘုရားရှင်ကိုရောမြတ်ကြီးကိုရောတာရောတပည့်တော်ကဆရာတော်တန်ခါတော်ဒီရောဒီလိုပဲတရားမေးဖြေဟောပြောပြီးတော့ဆုံးမပေးတာပါပဲ ကဲခုပြောပြီးပြီအတတ်ပညာနဲ့အသိပညာနဲ့အတတ်ပညာကိုအကျင့်စရဏလို့ခေါ်တယ်လို့အသိပညာကိုဝိဇ္ဇာဉာဏ်လို့ခေါ်တယ်ကျင့်ရမှာပဲရအောင်ကတော့ဘာတွေကျင့်ရမှာလဲလို့မင်းသီလနဲ့ကျင့်ရမယ်တမာတိနဲ့ကျင့်ရမယ်ပညာနဲ့ကျင့်ရမယ်အကျင့်၃မျိုးသိက္ခာ၃ရဆိုတာဒါပဲကဲမင်းကမေးမယ်ဆိုတာဘာမေးမှာပြောခဲ့ပြီးပြီတကယ်တက်ရင်မမေးတော့တကယ်တတ်ထားရင်မမေးတော့တကယ်သိထားရင်လည်းမမေးတော့ဒါမမေးတဲ့တတိကိုတတ်ထားတဲ့အတတ်ပညာကသိထားတဲ့အသိပညာကမမေးတဲ့တတိကိုကျေးဇူးပြုတယ်လေအဲမမေးတဲ့တတိကလည်းပဲတကယ်တက်အောင်တကယ်သိအောင်ကျေးဇူးပြုခဲ့တာကိုကဲအဲ့တော့ဗာမေးမှာမမမမမိဘနဲ့သားသမီးလူကြီးနဲ့လူငယ်ပြဿနာလို့မလုံးနဲ့အတတ်ပညာနဲ့အသိပညာဘယ်ဟာဦးစားပေးမလဲအဲ့လိုမိဘနဲ့သားသမီးလူကြီးနဲ့လူငယ်တငယ်ချင်းချင်းအဲ့လိုမဟုတ်တော့ဘူးအတတ်ပညာနဲ့အသိပညာဘယ်ဟာဦးစားပေးမလဲခုစမိတဲ့မိကုန်းကအသိပညာဟာအရွယ်နဲ့လိုက်ပြီးတော့အသိပညာကွာခြားသလားပေါ့အသိပညာနဲ့ပတ်သက်ပြီးတော့ပညာပဲဆိုကြပါစို့လေအတတ်ပညာအသိပညာဒီခဏထားပါဦးပညာနဲ့ပတ်သက်ပြီးပြောရင်ဘယ်အရွယ်ကဘယ်ဟာတတ်ရမယ်ဘယ်အရွယ်ကဘယ်ဟာတတ်ရမယ်လို့သတ်မှတ်ချက်ရှိသလားဆိုတော့ကိုယ်ရဲ့နှုတ်ရဲ့စိတ်ရဲ့သုံးမျိုးရှိတယ်ကိုယ်နဲ့လှုပ်တက်ကြိုင်တတ်တဲ့ပညာဆိုတာရှိတယ်။နှုတ်နဲ့ပြောတတ်ဆိုတတ်တဲ့ပညာဆိုတာရှိတယ်။စိတ်နဲ့သိနားလေတဲ့နားလေမှုရှိတဲ့ပညာဆိုတာရှိတယ်။အဲ့ဒါလေးကိုအရင်ခွဲပြောမှကောင်းမှာ။အဲ့ဒါကိုမှအတတ်ပညာနဲ့အသိပညာနဲ့ခွဲလိုက်ရင်အသိပညာဆိုတာစိတ်ပိုင်းဆိုင်ရာအဓိက။အတတ်ပညာကြတော့စိတ်ပိုင်းဆိုင်ရာတဲ့တချို့ကကိုယ်လက်နဲ့လက်တွေ့လောက်ရတဲ့အတတ်ပညာရှိတယ်။နှုတ်နဲ့ပြောဆိုရတဲ့အတတ်ပညာမျိုးရှိတယ်။အဲ့ဒီအတတ်ပညာမျိုးကြတော့ကိုယ်ခန္ဓာနဲ့လောက်ကင်ရတဲ့အတတ်ပညာကိုကအာမတန်ဘူးဆိုရင်တော့ဘယ်လိုမှသင်လို့မရဘူးလေတတ်အောင်။အဲ့လိုပဲနှုတ်အပြောနဲ့တက်ကြွရမယ့်အတတ်ပညာဟာနှုတ်ကမှမပြောတတ်မဆိုနိုင်သေးတဲ့အရွယ်ဆိုရင်တော့ဘလို့မှမရနိုင်ဘူးလေအဲ့ဒါလိုပဲစိတ်နဲ့သိရမယ့်အသိပညာကြတော့လေစိတ်ပဓာနာပေါ့လေအသိဉာဏ်ပညာကစိတ်မှရှင်တာကိုအသိဉာဏ်ပညာနာပဓာနာအဲ့ဒီစိတ်ပညာစွန့်အားမရှိသေးရင်လေဘလို့မှမရဘူးလေဒါမြေဘယ်ဟာကိုပြောမှလဲအတတ်ပညာကိုပြောမှလားအသိပညာကိုပြောမှလားဆိုတော့အသိပညာနဲ့အတတ်ပညာနဲ့နှစ်မျိုးဘယ်သူကသာတယ်လဲဘယ်သူကအရေးကြီးတယ်လဲအချိန်မို့ဘယ်သူကမူတည်တယ်လဲလို့ပြောရင်ဘုရားမြတ်စွာရဲ့အဆုံးအမမဉ္ဇဉ်ဖွဉ္ဇဉ်ရတာဟာခုနှစ်နဲ့သားယဟန္တာဖြစ်တဲ့ကိုရင်လေးတွေအများကြီးရှိတယ်အသက်80ကျော်မှယဟန္တာဖြစ်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အဲ့တော့ခုနှစ်နဲ့သားတယ်မို့တချို့ကိုရင်လေးတွေဆို9နှစ်သားနဲ့ဖြစ်တာရှိတယ်ရနာဖြစ်တယ်ဒါမြင်9နှစ်သားထက်4နှစ်သားရောဖြစ်သလားလို့ပြောရင်မဖြစ်ပါဘူးတဲ့
စိတ်ပိုင်းဆိုင်ရာအသိဉာဏ်ပိုင်းဆိုင်ရာမှာအသိဉာဏ်မိတွေတဲ့အသိဉာဏ်ကိန်းဝတ်တဲ့ဒီစိတ်အသိဉာဏ်ရှိတဲ့ဒီစိတ်ကိန်းဝတ်တဲ့ပညာရှိတဲ့ဒီစိတ်ကိန်းဝတ်ရတဲ့နှလုံးသားဟာခန္ဓာရဲ့ဘယ်အရွယ်မှရှိတာလဲဆိုတော့ငါးနဲ့ငါးနဲ့အထက်မှာရှိတာတဲ့အဲဒါမျိုးဆိုတော့ပညာရှိတဲ့စိတ်ပညာရှိတဲ့စိတ်မိရတဲ့ဟရယနှလုံးသားဆိုတော့သူ့ခန္ဓာရဲ့အာဘော်မူတည်တာအတိတရားနဲ့ပတ်သက်ပြီးတော့ဒါမြင့်ကျမ်းမကြီးကောင်းမှအတိတရားပေါ်တာလားကျမ်းမကြီးမကောင်းရင်အတိတရားပေါ်တာလားဆိုတော့တချို့ကြတော့လေကျမ်းမကြီးမကောင်းရင်နဲ့ကိုယ်ပဲယဟန္တာဖြစ်သွားတာရှိတယ်လို့တချို့လေကျမ်းမကြီးကောင်းရင်နဲ့ယဟန္တာဖြစ်တာလည်းရှိတယ်အရိယာဖြစ်တာလည်းရှိတယ်ပေါ့လေအဲ့ဒါကိုထောက်တော့အဖြစ်အသိပညာဘိုင်းကတစ်ဘိုင်းအတတ်ပညာတစ်ဘိုင်းကတစ်ဘိုင်းဒါအသိပညာနဲ့ပတ်သက်ပြီးတော့လို့ပြောပြီးပြီအတတ်ပညာဘိုင်းကြတော့ခန္ဓာကိုယ်လှုပ်ရှားဆောင်ရွက်ရမှာဆိုခန္ဓာကိုယ်အားကောင်းလားမကောင်းမရအောင်ကောင်းရမယ်နှုတ်မှုကျွမ်းခြင်းမှာပြောတတ်ဆိုတတ်မဲ့အတတ်မြင်ကြမျိုးတော့နှုတ်ကျွမ်းခြင်းရတယ်အဲစိတ်ပိုင်းဆိုင်ရာကြတော့လေအတတ်ပညာကိုတကယ်တတ်ခြင်းတဲ့စိတ်ရရှိရပြန်တယ်အဓိကကတော့အတတ်ပညာမှာလည်းစိတ်စွမ်းအားရေးကြီးတယ်ခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ထိုက်တဲ့လောက်တော့အထောက်အကူပြုပါတယ်နှုတ်နဲ့ပတ်သက်ပြီးတော့အထောက်အကူပြုပါတယ်နမစိတ်ကမပါဘူးမတက်ချင်ဘူးဆိုပါတာတရားမင်းဆင်းပြီးသင်ပြီးတော့မတက်ပါဘူးကွယ်အဲ့တော့စိတ်ကအရေးကြီးတာပေါ့အဲ့မှာဒါတို့ပြောတဲ့အပြောနဲ့ပြောရင်တပည့်တော်တို့လူငယ်တွေအတတ်ပညာကိုပိုတက်ချင်တယ်တဲ့အသိပညာကိုလူကြီးတွေဆုံးမတယ်သိလက်မခံညာဘူးအဲ့ဒါလို့မဟုတ်ဘူးအဲ့ဒါလို့ဟုတ်တယ်ပြောရမှာအဲ့ဒါလိုမဟုတ်ဘူးဆိုတာကတကယ်အသိပညာကိုလေးစားတိုက်တဲ့သူကပေးစားပေးရင်ပေးရင်ယူမဲ့လူငယ်တွေအများကြီးအသိပညာတွေအတွေ့အကြုံတွေပေါ့လေအတွေ့အကြုံကပေါ်လာတဲ့အသိပညာတွေဒါဒီလိုကဒီလိုဒါဒီလိုကဒီလိုဒါဒီလိုကဒီလိုပေးတဲ့သူတွေကယူတဲ့သူတွေလေးစားခံရတတ်တဲ့သူဆိုရင်နှုတ်ကတော့ပြောစရာမလိုနှုတ်ကပြောမှအသိပညာပေးတယ်ကောမို့ तू လုံးသမျှလိုက်ကြည့်နေတော့တာ तू ပြောသမျှနားထောင်နေတော့တာတကယ်လေးစားတတ်တဲ့ပုဂ္ဂိုလ်ဆိုရင်လူကြီးဆိုတဲ့ပုဂ္ဂိုလ်တွေကအသိပညာပေးတယ်ဆိုတဲ့ပုဂ္ဂိုလ်တွေကအဲစကလုံးသုံးတာရိုင်းတော့ရင်တော့နားလည်ပြီးပေါ့အပြောတခြားအလုပ်တခြားဆိုရင်တော့ဘယ်သူမှမသိနိုင်ဘူးလေလူတွေထင်းနေကြတာကအသိပညာအတတ်ပညာမှာအသိပညာဆိုတာသူတစ်ပါးစီကနားထောင်ရင်ရတယ်အတတ်ပညာဆိုတာကိုကိုတိုင်းတတ်အောင်သိရတယ်အဲ့တော့တချို့သောသူတွေကကိုယ့်ကိုတတ်အောင်မဲ့လှုပ်ချလိုက်ခြင်းတရားအထုတ်တာနဲ့ပတ်သက်ထိုင်ဆုံးထိုင်ချပြလိုက်ခြင်းပဲရက်ဆိုရက်ပြလိုက်မယ်တနာရီရမလား200နာရီရမလား24နာရီရမလားအဲ့လိုစိတ်အသံနဲ့သူရှိတယ်ပြောတဲ့ဟာကြတော့နားထဲမဝင်ဘူးခုနပြောလို့အသိဉာဏ်အသိပညာပေးတဲ့အပြောမျိုးနားထဲမဝင်ဘူးမဝင်တာပြောတဲ့သူကိုမလေးစားလို့လားပြောတဲ့သူကပဲပြည့်စုံအောင်မပြောတတ်လို့လားနားထောင်တဲ့ပုဂ္ဂိုလ်ကစိတ်မပါလို့လားအဲ့ဒီပေါ်ဒီမှာဖြစ်သွားတာဆိုတော့တရားတစ်ပွဲနားတယ်တချို့ကကြတော့တရားတစ်ပွဲလုံးကိုလွှမ်းခြုံပြီးတော့တဏှာဟောတဏှာဤနဏှာဟောနဏှာဤစိတ်ဝင်စားအောင်ဟောတော်မူတဲ့ပုံကိုယ်တွေရှိတယ်ခြုံလွှမ်းလွှမ်းခြုံပြီးတော့ဟောတယ်လို့ပြောတာပေါ့အဲတချို့ကြတော့လေတရားခေါ်နေတဲ့ခါမှာလူငယ်ငယ်ငယ်ငယ်ငယ်လှုပ်ချင်လို့ဘာညာဒါပေမဲ့သူစိတ်စဉ်းစားသမျှတွေဟောသွားတဲ့တရားနောက်ကိုပဲလိုက်ပြီးတော့ဟောတဲ့တရားနဲ့ဆက်ပြီးတော့ပဲသူစဉ်းစားနေတော့တာလူခန္ဓာကိုယ်ဣရိယာပုဒ်ကငြိမ်ငြိမ်ငြိမ်မဲ့လှုပ်ချင်လှုပ်မယ်ဒါပေမဲ့သူစိတ်ကတော့တရားထဲမှာပဲရောက်နေတယ်အဲ့ဒါဆိုစူးစူးဆိုက်ဆိုက်ဖြစ်အောင်ဟောပေးတဲ့တရားနည်းလို့ခေါ်တာပေါ့လေအဲ့တော့ဟောပုံဟောနည်းနဲ့ဟောတဲ့နည်းစနစ်ကလည်းကွာတယ်ဒါနဲ့မဘာဝနာတရားကိုပညာရအနေနဲ့လေ့လာမယ်ဆိုရင်ပညာဆိုတဲ့ပညာရေးဟာသင်ကြားမှုသင်ယူမှုနဲ့ဆိုင်တယ်သင်ကြားပေးတဲ့သူရှိရတယ်သင်ယူတဲ့သူရှိရတယ်ဘလို့သင်ကြားပေးမှလဲဘလို့သင်ယူမှလဲဘလို့သင်ကြားပေးမှလဲဆိုတော့နှုတ်နဲ့သင်ကြားပေးတာ ဘလို့သင်ယူမှာလဲနားထောင်တော့အဖြစ်သင်ယူမှာဒါအလွယ်ကူဆုံးအခြေခံပဲဓမ္မတဝနာတရားနာတယ်ဆိုတာအဲ့ဒါကိုမှထပ်ပြီးတော့သင်ပေးတဲ့သူနဲ့သင်ယူတဲ့သူနဲ့သင်ပေးတဲ့နည်းစနစ်ရှိတယ်သင်ယူတဲ့နည်းစနစ်ရှိပြန်ရောဒီပညာရေးတစ်ခုတိုးတက်ဖို့ဆိုတာသင်ပေးတဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်သင်ပေးတဲ့ပုဂ္ဂိုလ်ရဲ့နည်းစနစ်သင်ယူတဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်သင်ယူတဲ့ပုဂ္ဂိုလ်ရဲ့နည်းစနစ်ဒီအထက်မှာအထောက်အကူပစ္စည်းတွေခဏထားလိုက်ဦးအခုဆိုရင်ဘာပါမင်းတို့ဒီဟွာရက်လွင့်နေဆိုတော့ဗာအင်တာနက်ကြီးကလွင့်နေဆိုတာဒါအထောက်အကူပစ္စည်းတွေပေါ့အဲ့ဒါတွေကိုခဏထားလိုက်ပါအောင်ဒါကြောင့်မို့ပြီးခဲ့တဲ့အပိုင်းတစ်ဒါအခုအပိုင်းနှစ်အပိုင်းတက်တုန်းကပြောခဲ့သလိုတကယ်တက်ရှင်သလားအတက်ပညာကိုတမိုးပို့ထားသလားတကယ်သိကျင်သလားအသိပညာကိုတကယ်တမိုးပို့ထားသလားဒါသင်ယူတဲ့ဘက်ကသင်ယူနိုင်တဲ့စွမ်းရည်သင်ယူနိုင်တဲ့စိတ်ဓာတ်ဘယ်လောက်ရှိသလဲစကလုံးကြီးကြီးကျယ်ကျယ်ပြောရင်အခုခေါ်တဲ့ပုဂ္ဂိုလ်ကယဟန္တာဖြစ်အောင်ဟောပြီးတဲ့နားထောင်တဲ့သူကတရားနာတဲ့သူကယဟန္တာဖြစ်ချင်သိမရှိရင်ဘယ်လိုလုပ်ရမှာတော့ဟုတ်လားအသင်ပေးတဲ့သူကဘယ်လောက်သင်ပေးရမှာဟောပြီးတဲ့သူကဘယ်လောက်ဟောပေးရမှာတော့သင်ယူတဲ့သူကဘယ်လောက်ရှိတော့ခုနှစ်သေးရလားခုနှစ်သေးရလားဟုတ်တယ်မလားသင်ရတဲ့ရှင်ရတဲ့ဆိုတာခဏထားပါဦးကိုရှိထားတဲ့ပတ်စံအိတ်သူများခိုးတာခံရဲသလားဟုတ်တော့မလားဒါလေးတခုစီအခုစိတ်ဓာတ်ကိုအရင်ကြည့်လေဒီကဘယ်တော့ဟောပြရမှာတော့ဟောရဲပိတ်ကိုယ်တွေရခက်ခဲမှုကအဲ့ဒါတရားနာတဲ့သူဘယ်တော့လိုချင်တာလဲကိုကိုတော့ပညာရှိပညာတတ်ပညာသိလို့တစ်ခါမှနှလုံးမသွင်းမိပါဘူးကိုဟောလို့လည်းလိမ်မာတဲ့သူကမရှိတဲ့လောက်ရှားပါလေ။ဒါပေမဲ့စီဆိုတာတီးမှမြည်တာ။နားထောင်နေသူကဘယ်လောက်လိုချင်တာလို့လိုချင်မှပြောပြလို့ရမှာလေ။စီဆိုတာအလကားနေရင်တော့ဒုံဒုံဒုံဒုံတော့မမြည်ဘူးလေ။အဲ့တခုဘာလိုချင်တာလဲအတတ်ပညာလား။ဘာလိုလိုချင်တာလဲအသိပညာလား။အတတ်ပညာဆိုရင်စိတ်ဓာတ်ပိုင်းစွမ်းအားနဲ့ဆိုင်နေအသိပညာဆိုရင်အသိဉာဏ်တရားနဲ့ဆိုင်နေ။ရကုစိတ်တက်ကိုကိုပြန်ဆန်းစစ်လीအနည်းဆုံးတော့နားထောင်ပြီးရင်ကြင့်မယ်ဆိုတဲ့စိတ်မျိုးကလူတရားမှာ200လောက်ရှိနေကြတာ။နားထောင်ရင်ကြင့်တယ်ဆိုတာကိုလက်မခံကြအောင်ဆိုဖျက်လက်ထက်မှာတရားနာရင်နဲ့တရားထုရတော့တယ်ဆိုတာတရားနာရင်နဲ့ကြင့်တယ်ဆိုတာကိုလက်မခံတဲ့သူတွေမဟုတ်လက်ခံတဲ့သူတွေတရားနာရင်လည်းကျင့်လို့ရတယ်ဒေသနာပရိယောတာနဲ့ဒေသနာနေကုန်အဆုံးတရားအခါ၌ဂါထာပရိယောတာနဲ့ဂါထာအဆုံးတရားအခါ၌တောတပံဆရှိသူတို့ဖြစ်ကြလေကုန်ဤဆိုတာအခုလို့ကိုယ်စိတ်တတ်တည်းကိုကဩခဏခဏပြောမယ်တရားနဲ့တရားအထုတ်မယ်ကျန်နေရပါလို့ကျန်နေရမအားဘူးဗျာဩတရားအထုတ်တယ်ဆိုတော့အားမအထုတ်တာကိုလို့အဲ့ဒါလိုမျိုးထိပြောခဲ့ဘူးပါတယ်နေပြောခဲ့တာဟုတ်ပါဘူးတရားဆိုတာအာမအာထုတ်ရတာမဟုတ်ဘူးမအားလေအာထုတ်အားလေအာထုတ်ဖြစ်ရမယ်ဟာမျိုးတရားစကားကိုနားထောင်ရင်းနဲ့ကိုအာထုတ်ရမယ်ဟာခဲ့မိအခုဘာတိကျင်လဲဘာပြောပြရမှာလဲအခုလေးတင်ပြောလိုက်ပြီအသိဉာဏ်ဆိုတာဘာလဲလူကြီးတွေနဲ့လူငယ်တွေနဲ့ဖြစ်နေတဲ့ပြဿနာလို့ထင်ထားရကနေမဟုတ်ဘူးအသိပညာကိုဦးစားပေးမှလားအတတ်ပညာကိုဦးစားပေးမှလားဘယ်ဟာအဓိကလဲအတက်ပညာသည်အရွယ်နဲ့ဆိုင်သလားအသိပညာနဲ့အရွယ်နဲ့ဆိုင်သလားဆိုတော့အတက်ပညာဆိုတာဒီကိုနှုတ်နဲ့အတက်ပညာဆိုရင်ကိုနှုတ်အရွယ်နဲ့ဆိုင်သူမစွမ်းနိုင်လေမရအောင်အသိပညာဆိုတာစိတ်နဲ့ဆိုင်တယ်အဓိကအားဖြင့်အားလုံးတစ်ခုခြုံနိုင်ရင်တော့စိတ်ပိုင်းဆိုင်ရာနဲ့ပိုးဆိုင်တာပဲကိုစိတ်မှာစွမ်းအားဘယ်လောက်ရှိသလဲဟုတ်လား ဒါမြင့်ဘဟုတုတ္တလေးပြောမယ်ဟိုနေဝေအစီဝေလောက်ရင်းနဲ့ကြီးတော်မောင်တပန်းပြောတာနဲ့ကိုလည်းဆက်ပြီးစကားပြောဖြစ်တယ်အခုဒီကိုဗစ်ကပ်ဘေးဆိုးကြီးဟာတော်တော်ဆိုးမှလားမဆိုးဘူးလားမြန်မာနိုင်ငံမှာကပ်ဘေးကြုံခဲ့ကြတဲ့အခါမှာရှေ့ရှေ့သူတော်ကောင်းကြီးတွေရှေ့ရှေ့ပညာရှင်တွေကမှတ်တမ်းတင်ခဲ့ကပ်ဘေးဆိုတာတွေကြုံရတော့မယ်ဆိုရင်ဒါပြောခဲ့တယ်နော်မနေ့ပထမပိုင်းတော့ကပြောခဲ့တယ်ဥသာစိန်ပန်းဒန်းလာကိုရှာဆိုဥညိုခေမသုတဝေရီရန်စီစီလို့ဘေးဒင်းနေလက္ခဏာတွေကိုလည်းမတတ်ဘူးလေဒါပေမဲ့ဒီလောက်ကလေးကတော့သိတာပေါ့ဒါရီယာဖြစ်လေဖြစ်တာရှိတာကိုအမှတ်တမ်းတင်ခဲ့ကြတာရှေးဆရာချစ်လို့ယူပြီးတဲ့အိမ်တောင်ပဲရံပဲဖြစ်နေအောင်တော့စိတ်သက်ပြင်လိုက်ရင်ရသွားတာဆိုတော့အဆင်မရောက်တို့ကတသလုံးရံပဲပါပဲတသလုံးရံပဲပါပဲဆိုတော့အဲ့လိုအထင်အမှားအစွဲကြီးပေါ့နေအဲ့လိုအစွဲကြီးမျိုးဖြောင်းနိုင်ရင်ကောင်းတာပေါ့အတိတ်တဲ့နမိတ်တဲ့တပေါင်းနဲ့စရီးတဲ့ဘာပြောပြောတို့ဒီဆလေးရထားတဲ့နေရာမှာနိုင်ပြီဆိုတော့ဝမ်းမြောက်ဝမ်းသာဖြစ်ဖို့ရဲ့အတိတ်ကောင်းနမိတ်ကောင်းဖြစ်ဖို့ရဲ့နိုင်ပြီနဲ့လောက်ခဲ့ကြတာဟိုးတကဘာလုံးတော့မနိုင်သေးဘူးလေတစ်ချိန်ချိန်နိုင်မှာပေါ့တနိုင်ငံလုံးပြောတာမှမဟုတ်တာကို့ဧရိယာလေးတွင်ကိုပြောတာအဲ့တော့ဒါနဲ့ပတ်သက်ပြီးပြောရင်အစွဲကြီးတာမဟုတ်ဘူးလေအမှန်လားလို့ပြောရင်ရှေးပညာရှိကြီးတွေကပြောခဲ့အဲ့လိုကပ်ဘေးယောဂဆိုကြီးဖြစ်တော့မယ်ဆိုရင်တဲ့မနဲ့နေထွက်ကိုကြီးတဲ့ဇွဲထောက်ပြီးနေရဲနေလိမ့်မယ်တဲ့ညနေနေဝင်ကိုကြီးတဲ့သူ့ရောက်နေလို့နေရဲနေလိမ့်မယ်တဲ့ဒီလိုမျိုးတွေဖြစ်မှဖြစ်ပဲတော်လေးလိမ့်မယ်တဲ့အလကားနေရင်ဘာသာညီမမဟုတ်ဘူးဆိုအော်လိမ့်မယ်တဲ့ဟုတ်လားနောက်ဆုံးညအခါနေ့အခါလမ်းကျလမ်းကြလမ်းဆောင်လမ်းလေးကွာတွေမှာအလကားနေခွေးတွေဥလိမ့်မယ်တဲ့ဒါရှိပညာရှိတွေလို့တပြောခဲ့တာလေအတွေ့အကြုံမှမှတ်တမ်းတင်ခဲ့တာလေခုတို့အဲ့လိုတွေမှမဖြစ်ပဲမဖြစ်လို့မပူပါဘူးလဲပြောလို့လည်းမရဘူးငှက်တွေပြိုလိမ့်မယ်တဲ့ငှက်ပြေတွေဆိုငှက်တွေအုပ်လိုက်ရူးဝဆိုပြီးပြာညတာမျိုးငှက်တွေမှပြိုမှမပြိုပဲတော်လဲလိမ့်မယ်တဲ့ဘာသာညီမမတူဘူးဟောထွက်လာတာအရင်တုန်းကတော့အဲ့လိုတွေဖြစ်ခဲ့ဘူးကြတယ်ခုဖြစ်မှမဖြစ်တာဒါမှမဖြစ်တော့လဲပဲဒီဘက်ကကာကွယ်ရမှာတတ်တတ်ဆောက်ရှောက်ရမှာကတတ်တတ်ပဲဟောငှက်ကလေးတွေကြည့်မနေ့ဆိုညနေပိုင်းတော့ပြန်ချိန်တော့မပြောလို့ဘူးပေါ့ပြန်ချိန်ကြည့်လဲရပါတယ်ငှက်ကလေးတွေကိုကြည်လိုက်ငှက်ကလေးတွေပြန်တဲ့အခါမှာဟိုနေ့ကပဲတားတို့ပြောလိုက်သေးတယ်ဒီကကွာတာနေထွက်တဲ့နေ့ကជីငှက်တွေကြည်တအုပ်စုပြန်လို့ရှိရင်ဒကောင်ကထိတ်ဆုံးကပြန်တယ်အဲ့ဒီငှက်အုပ်စုကမပဲရှိတယ်စုံမရှိအောင်နောက်ထပ်ငှက်ဒကောင်ပြန်လာတယ်နောက်ထပ်ငှက်ဒကောင်ပြန်လာတယ်သူကပူလိုက်တာနဲ့နှစ်ကောင်တစ်ဖွဲ့ဖြစ်သွားမှာမပေါင်းဘူးဒကောင်စီပဲပြန်လာတယ်နောက်ထပ်ပြန်လာပြန်တယ်သုံးកောင်ဒါသူတို့ရဲ့သဘာဝ ड़ी အဲ့တော့မနေ့ကြည့်လိုက်လို့ငက်တွေအဲ့လိုအေးအေးဆေးဆေးပြန်သွားနေဒလောက်ကြီးစိုးရိမ်စရာမရှိဒါရှိရသတ်မှတ်ခဲ့ကြတာဒါမျိုးပြောကြစို့ငက်ပြန်လာကြည့်ဘူးတယ်မို့လားမြင်ဘူးတယ်မို့လားအေးငက်ပြန်လာလေးကောင်းခဲ့မှာအဖွဲလိုက်ပြန်လာလေးစုံနေမှာ ड़ी သတိမထားဘူးဟုတ်ပလားဆုံးဆိုရင်ဘာဖြစ်မှမလို့မဖြစ်ဆိုရင်ဘာဖြစ်မှမလို့လည်းမသိဘူးဒါမြင်အဲ့ဒီငက်ကိုကြည်တာဒီပင်လေအတက်ပညာလားအသိပညာလားတကယ်ပြောရင်လူငယ်တွေဟာအတက်ပညာပဲတက်ချင်တယ်အသိပညာမသိချင်ဘူးလို့ပြောတဲ့စကားလုံးဟာအတက်ပညာနဲ့အသိပညာတွေကိုမကိုးပြားကြသေးဘူးမကိုးပြားကြသေးဘူးဟုတ်လားပြောတဲ့သူကိုယ်တိုင်ကအတတ်ပညာပါလေအသိပညာပါလေမကွဲကြတာမကွဲပြကြသည် สัตว์ทุกข์ก็ผลักไล่แต่คําว่าบหุตุตะเบราตัตตะอติเตยะโดสิดาตัตตะตะชู่ก็เลยอติเตยะโกยัตตะเนี่ยย่อตัวจาเลยยัตอติเตยะเลยยัตตะตะမျိုးပါပဲတော့လူငယ်တွေမှာနေမကောက်လူကြီးတွေမှာရောဖုံဖုံတို့ဒီပင်လည်းအချိန်ခါမွေဟေးဒါကတော့အတက်ပညာဟေးဒါကအသိပညာဟေးလို့သိတယ်ရေမဟုတ်သေးပါဘူးအဲ့တော့အတက်ပညာနဲ့အသိပညာတော့ကိုယ်ကိုယ်ပြပြမသိကြသေးဘူးလေ ထမင်းဟုတ်တယ်တာအတတ်ပညာလားအသိပညာလားဟင်းချက်တာအတတ်ပညာလားအသိပညာလားဒါမင်းအောင်ကြီးဆိုတာမိဖို့တွေမှာငါသင်ပေးနေတာပဲဟုတ်လားအဲ့တော့အဓိကကအသိပညာဆိုတာအတတ်ပညာဆိုတာလောကတွေကအတတ်ပညာရအောင်လဲကိုယ်ပဲယူရတာအတတ်ပညာတတ်အောင်လဲကိုယ်ပဲယူရတာအသိပညာသိအောင်လဲကိုယ်ပဲယူရတာ အသိပညာဆိုတာရှိတယ်အတတ်ပညာဆိုတာရှိတယ်အဲ့ဒါကိုခုဘယ်လောက်စိတ်ဝင်စားတာလဲခုဘုန်းတော်ကြီးများစွာဘုရားခေါ်တော်မူတာနဲ့ပြောရင်ဒွေမေဘိက္ခဝေဓမ္မဝိဇ္ဇပါကိယသမထောစဝိပဿနာစစိတ်ပိုင်းဆိုင်ရာသမထနဲ့အဲ့ဒါအတတ်ပညာစိတ်အေးအောင်စိတ်အေးအောင်စိတ်အေးအောင်နေတတ်တာသမထအဲ့ဒါအတတ်ပညာတဲ့ စိတ်ကိုမပူတော့တာကိုအဲ့ဒါအသိပညာတဲ့စိတ်အေးအောင်ကလုတ်ကိုနေရတယ်နော်အသိပညာရှိတဲ့သူကျတော့စိတ်ဘလို့မှမပူတတ်တော့ဘူးစိတ်အေးအောင်လုတ်ယူရတာမဟုတ်ဘူးခုလောက်ပြောပြီးတော့ဘလို့ပြန်ပြီးတော့ပြောဆိုဆွေးနွေးဝေမှာမလဲပြောတော်တော်နားလေလာပါတော်တော်နားလေလာ
တော်တော်နားလေလာတယ်တော်တော်နားလေလာတယ်ဒါပေမဲ့ဟိုဒီလိုဖြစ်နေရအောင်เนาะကြည့်ရင်ကတော့စကားပြောတာကနည်းနည်းတော့နားလေလာတယ်လို့ပြောတာမင်းကစိတ်ထဲမှာဖြစ်တာကစောစောအထက်ပိုနားလေလာတယ်ဒါပေမဲ့တော်တော်တော့နားလေလာတယ်ဆိုတဲ့အဓိပ္ပာယ်တော်တော်ဆိုတာအများကြီးကိုခေါ်တာဟုတ်တော့စကလုံးသုံးတာကစလိုတယ်လीဒါပြောတဲ့အဓိပ္ပာယ်ကိုသိတယ်လीနည်းနည်းတော့အဲမသိသေးရနေသိလာတယ်ဒါပေမဲ့တော်တော်တော့နားလေလ
Loga ia, a ti pinya le ku bi ku yuma yara, a da pinya le ku yuma yara. A da li guro a jin, lakhan thasi jine. Babi lo rung, dada de yansara era. Paya yongji bare de ya, yongji bare tanga hu, yongji bare hou de. Kanka ye, jogo yongji bare hou de, kauna lo yin, kauna pi de hou de. Da ya hu yongji de so, blu de ya yongji da lo, kube biyo lai bi. Loga yi de ga, อติปัญญาตัดออนเลยโกเว้อยู่อ่ะอติปัญญาตีออนเลยโกเว้อยู่อ่ะเอ้อกูตะเกเล็กขันมะล่ะตะเกเล็กขันตัวไอ้อะตะดาเว้อะเตย่ากูยုံน่ะเว้พะย่าบี้ได้ทีนี่จ้ะล่ะหลูเนี่ยพะย่ายอดตัดเฮพะย่ายอดตีเฮโลไอ้หลูบี้ได้ทีนี่จ้ะล่ะกูอยู่มายาล่ะ Paya hobi biyo bira rao, ma yure dure dure pao nyin kwa. Okay, so.
Pu rao, se pu, niha ra pu ni, mwa mwita tu pisa tu. Tua pu ni, ko aja e ni re tu, e aja rao, adi di niya ra e mo.
Kuna biyo bibi, se e on lou dhaga, tamata, anta bie niya. Se ma pu on ni ra ga, vipadana, adi bie niya ra biyo bibi. อ่ะไอ้เหรออะคุเม้งอ่ะมิตรสุอี้ปูเนี่ยจ้ะแต่ตรุอ่ะปูได้ตะบี้တော့မปูဟုတ်တယ်မဟုတ်လားမปูလို့ပြောတာကိုလက်ခံပါတယ်မိသားစုအရေးကိုတော့မปูဘူးအဲ့ဒီမင်းမปูပဲနေရတာကြီးကိုမိမကမကျေနပ်တာကြီးကိုမင်းပူးနေတယ်မปูဘူးမปูရင်ဒီစကားပြောစရာကိုမလိုဘူးလေနည်းနည်းသိကျင်လို့ပြီးကြည့်တာဖြစ်ပါ
ကိုကိုကိုကိုမိသားစုတီစောက်ထားရဆိုရင်ကိုမိသားစုတကွယ်ကိုရွရွာထဲမှာနေကိုရွရွာအတွက်ကိုရဲ့ environment ကိုစောက်ချောက်ပေးဖို့ကိုညံညံကိုလုံးနိုင်စွာရှိတယ်လို့ကိုညံရှိတယ်လို့လုပ်ဖို့လုပ်ပြရမယ်ဟို
ပြီးတော့အဲ့လိုနော်မြင်နေပြီးတော့အပြင်မှာဟိုမှာအဲ့တခုပေါ့
မပူဆိုတာငြိမ်ပြီးကိုယ့်ကိုရက်ခတ်နေတာမဟုတ်ဘူ
းမှန်ပါမှန်ပါအဲ့လို
ဟုတ်မလား
အကုန်လုံးအဲ့လိုထင်နေကြတော်တော်
များများမပူဆိုတာဒီမပူလေလေကို့မိသားစုအတွက်တာဝန်ခေါ်မလားဝတ္တရားခေါ်မလားဒါမှမဟုတ်လူသိက္ခာခေါ်မလားလောက်ကိုလောက်တယ်လောက်ကိုလောက်တယ်မပူဆိုတာရဲ့အစစ်ကပြောတာပါလူတွေထင်တာမပူဆိုရင်ပလက်လန်းအိမ်နေတာမျိုးငုတ်တုတ်ထိုင်နေတာမျိုးရက်တောင်လေးခတ်ပြီးပြုံးနေတာမျိုးအဲ့လိုမျိုးမပူတာမဟုတ်ဘူးအဲ့ဒါတောင်းဝန်မယူတာတောင်းဝန်မယူရဲတာ
နောက်တော့အပြင်မှာကြားရလေဟိုအချိန်တိုင်းမှာသတိရှိရမယ်အတိလေးကတ်နေရမယ်ဒီတော့ခုဖုံဖုံပြောတာနားထောင်တော့လေအချိန်တိုင်းမှာညံရှိဖို့လိုတယ်လို့ထင်တာပါညံညံအချိန်တိုင်းမှာကိုလှုပ်ရက်တိုင်းဟိုအချိန်နဲ့ဆက်ကန်တိုင်းမှာညံရှိဖို့လိုတယ်ညံဆိုတော့ခုနကဟိုအတိတရားပေါ့အတိတရားရှိဖို့လိုတာအဲ့ဒါဘူပြီးတော့တော့အခုလူကြီးတွေတော့တရားဆိုင်လူကတရားချက်ချင်းရောက်နိုင်မယ်အဲပညာဆိုင်လူကပညာကိုချက်ချင်းရောက်နိုင်မယ်ကိုသွားကျင်တဲ့လမ်းကိုအထောက်အပံ့ချက်ချင်းရောက်နိုင်မယ်လို့ထင်တယ်ဘာလို့ဘူးဟောပြောတော်တော်တိလာချင်းပ
ါနည်းနည်းပိုးပိုးတိလာတယ်အချိန်တိုင်းမှာသတိရှိရမယ်ဆိုတာတဲ့အချိန်တိုင်းမှာဉာဏ်ရှိရမယ်လို့သုံးသွားတယ်ဟုတ်ပါတော့ခုနစကလုံးနဲ့ပြန်ပြောရင်အချိန်တိုင်းစိတ်အေးနေနိုင်မလားအချိန်တိုင်းမပူဘဲနေနိုင်မလားအချိန်တိုင်းမပူဘဲနေနိုင်ပြီးတော့အလုံးလုံးနိုင်ရင်ဒါညံရှိတဲ့သူအချိန်တိုင်းအေးအောင်နေတတ်တဲ့သူဟာတမာတိရှိတဲ့သူတမာတိရှိတဲ့သူအဲ့တော့အချိန်တိုင်းညံရှိဖို့လိုတယ်လို့ပြောတဲ့သူနဲ့အချိန်တိုင်းသတိရှိဖို့လိုတယ်လို့ပြောတဲ့သူမှာဘယ်ဟာမှန်လို့ပြောရင်တတိရှိလာတဲ့အခါဉာဏ်ဆိုတာပေါ်တတ်တယ်ဟုတ်ပြီနော်တတိအကြောင်းလည်းပြောပြအောင်ပါပါဉာဏ်အကြောင်းလည်းပြောပြအောင်ပါတတိရှိလာတဲ့အခါမှာဉာဏ်ရှိလာတတ်တယ်ဉာဏ်ရှိပြီးတော့လေတတိရှိတတ်တယ်ဘုန်းကြီးပြောရင်သတိရအကြောင်းညာအကျိုးညာအကြောင်းသတိရအကျိုးအလုတ်လုတ်ဖို့သတိရတယ်ညာနဲ့လုတ်တယ်ညာရှိတဲ့သတိနဲ့လုတ်တယ်ကဒါထားပါရှုပ်သွားပါဦးမယ်သတိကြောင့်ညာဖြစ်လာတယ်ညာကြောင့်သတိဖြစ်လာတယ်သတိကြောင့်ညာဖြစ်လာတဲ့အခါမှာညာမဖြစ်ခင်သတိသည်စာလိုပြောရင်ညာနာဝိပယုတ်သတိကုသိုလ်တော့ဖြစ်တယ်ညာမပါအောင်အာနေရအဲ့ဒီသတိရှိလာပြီးတော့မှဉာဏ်ပေါ်မှဉာဏ်နဲ့သတိနဲ့တွဲသွားမှဉာဏတံပြုတ်ဉာဏ်နဲ့သတိနဲ့ရှင်သွားတယ်အဲ့ဒါကုသိုလ်ဖြစ်တယ်ပူကုသိုလ်ကတံပိုးရှိတယ်အဲ့လိုဉာဏတံပြုတ်တိဟိကုသိုလ်လို့ခေါ်တဲ့ဘုန်းကြီးပြောအဲ့လိုပြောတဲ့အသိဉာဏ်နဲ့သတိနဲ့တွဲပြီးတော့မှအဲ့ဒီအသိဉာဏ်ကြောင့်နောက်အမြဲတမ်းသတိဖြစ်နေအသိဉာဏ်ရှိပြီလားအသိဉာဏ်ရှိလို့သတိဖြစ်တာဉာဏ်ကြောင့်သတိဖြစ်နေတဲ့သတိမျိုးကြတော့တန်ဖိုးကြီးတာပေါ့ကျေးဇူးတော်ရှင်ဆရာသမားများမိန့်တာကအဲ့ဉာဏ်ကြောင့်ဖြစ်တဲ့သတိမျိုးရှိစေချင်တာအမြဲဉာဏ်မပါတဲ့သတိမျိုးကိုပြောတာမဟုတ်ဘူးအဲ့တော့ကိုယ်အလုပ်တစ်ခုလုပ်တယ်သတိဖြစ်သလားဉာဏ်ဖြစ်သလားတခါလေသတိရှိတယ်လောက်ရမသိတယ်ဘာလို့ရမှန်းမသိဘာလို့ရမှန်းသိတယ်ဘလို့လောက်ရမှန်းမသိဘလို့ရမှန်းသိတာကတတိဘလို့လောက်ရမှန်းမသိတာကညံမရှိတာဖြစ်ဆိုမိလက်တန်ကြောင့်ကြားတဲ့အထုတ်ဆိုရမယ်သိတယ်ဘလို့ဆိုရမလဲတချို့စိတ်တွေပူလောင်ပြီးတော့ညံမရှိတော့ဘလို့ဆိုရမှန်းမသိအထုတ်ကြီးနဲ့အပေါဝတ်တင့်နေတာလေတပုံကြီးအမမောင်တက်တာကြီးကိုမနိုင်မဲနဲ့မာနေတာကြီးတပုံကြီးအဲ့ဒါလိုမျိုးသတိနဲ့ဉာဏ်တွေကအဲ့လိုကွာသွားတယ်ဓမ္မသိတော့သိသွားပြီစိတ်အေးအောင်ဘာလုပ်ရမှာလဲသမထဟုတ်လား Say mabu on the Arabale, we better now. Say mabu on blue namely, say eon blue namely. Say e onga. Say eat it, ayon, say eat it, a loady will lower. Say mabu onga, say boo daddy hardy go, machine on the yard. Say e on us, say e rago, I own beware, say e re logo loware. Say mabu on us, say boo dade. A booty or machine on the yare. Better leave us in that you. Bureau me on ye a deep in a lojin a bureau. May I say, you only nine ala, say, Mabu only da da la, so da go. PB Jimpian senza. Lunga sura, wa, lunga riadolo, lunga ye bioramo. A yue bioramo. The two do the yaro. Say, ilu le, remember the bulu le, bum the ele, e bule, buba. Say, young lemonade, I'll go nijan lo nijarali. Say, Mabu on lemonade, I'll go nijan lo nida. Say Buziadi, let Lochel and Loda, say me only Lochel Loda, Ali. At the loom, you go Bamana de Amishi Ulu Biorabe. Bamana de Amatopu Biorabe.
เอาหลอกอยู่กูไม่ติอยู่ขึ้นเนี่ยเอาหลอกอยู่แล้วกูจ้องนี่ตะลุลุพาลุลุกูขึ้นเนี่ยเอาเนาะหาทะทินติตัวมาละไม่ติมันไม่ติอะไรโดดแต่ว่า 4 สกะลงอะต้องเนี่ยมาอะต้องลงเนี่ยมาตู่ดะโลลบลงนี่แล้วมาตู่ตาอติเตียโหပြောတာอะสะอัตตปัญญาอติปัญญาเนี่ยမျိုးหลุจินะด้วยอะกูอติเตียผิดตัวเนี่ยมิหุล่ะโหว่าอติเตียหลุหลุเตหลุอะตะเกดันจ่าတော့เอี้ยอองกูตัวณีดัดตากูเว้ตู้บัวมาอะหุเทนี่ดาเอี้ยอองกูณีดัดตาอะกันเว้ดิกันโหยုံน่ะกว่าบาญาบาญาบ่ดิ เออบาผิดนี่ดาตรงสุดแล้วอูลงหากูลุ้นนี่ดาเนี่ยกูผิดฉินนี่ดาเนี่ยกูสิทธิ์เนี่ยไฉ่ดาเนี่ยตะชาสิผิดนี่แหละเออเฮาเด้อเฮาเด้อเฮาล่ะเฮาเด้อเฮาเด้ออะหมั่นเนี่ยโหคันสอนพี่แล้วลุ้นเนี่ยหลุผิดเนี่ยเอาเนาะกูสิทธิ์เนี่ยอเปียวเนี่ยหัวเนี่ยก็สิทธิ์แท้เนี่ยอเปียวเนี่ยอลุ้นเนี่ยตะชาสิผิดนี่แหละ
ကကြည့် အတိတရားဆိုတာ ကြည့်ယူလို့ရလားလို့မေးရင် ဖုံးဖုံးပြောခဲ့ပြီးပြီနော် ဖုံးဖုံးစကားတစ်လုံးကိုပြီးပြီးရောပြောတတ်လေတော့ မရှိဘူးလို့တွက်တယ်ကိုကကို ပိနေစီစိုက်တာကိုအလုပ် ပိနေစီကနေအညွန့်တက်ပြီးတော့နောက်ဆုံးပိနေသေးသေးတာ သူ့အလုပ် ဟုတ်လား တရက်စီစိုက်တာကိုယ်အလုပ်ရေလောင်းပေါင်းတင်တာကိုယ်အလုပ်တရက်စီကနေပြီးတော့နောက်ဆုံးတရက်သီးဖြစ်လာတာသူ့အလုပ်မြင်သွားလားအဲ့လိုစိုက်တာမျိုးစိုက်တာမျိုးမျိုးစေ့စိုက်တာမျိုးဟာကျင့်ရတာမဟုတ်ဘူးလားကျင့်ရမှန်ပါဗျာကျင့်ရတာမဟုတ်ဘူးလားဟိုတရက်စီကနေပြီးတော့ဟိုတရက်သီးဖြစ်အောင်ထိအညွန့်နဲ့အဖူးတွေအရွက်တွေဖြစ်အောင်ထိကိုယ်ဆွဲဆန်းလို့ရတာမဟုတ်
အဲ့ဒီမတိတာတိတာလဲကိုယ်လုံးမဟုတ်ဘူးလို့ပြောတဲ့စကားကိုလက်ခံတယ်အသိဉာဏ်ရှိတဲ့သူကတယ်တိမတိမဲ့ဟာတော့စိုက်ကုန်စိုက်ဘူးတမန်တီးဖို့ရည်ရွယ်ချက်ရှိလို့တီးဖို့ရအတွက်လို့အများအကျိုးရှိမှမလို့သူစိုက်ကြဲကတေချာစိုက်တယ်
စိုက်ပြီးစီမတိခဲ့ဘူးဆိုရင်လဲ
အဲ့ဒီအကယ်၍နေမှာ အဲ့ဒီအကယ်၍တွေမှာအတိတရားရှိတဲ့သူကအကုန်လုံးကာကွယ်ပြီးသားအထောက်ပံ့နေပေးပြီးသားကဆိုပါတော့ဒဲပြောမယ်ဖုံဖုံပြောမယ်ဒါဒီတန်းကပ်ပြီးရပဲပြောမယ်ပြောလဲပြောဘူးပါလေ3နှစ်လောက်တခြားတနေရအဖွဲ့အစည်းတစ်ခုမှာတွားနေကြည်ဖုံဖုံနာမနေနဲ့ဓမ္မတုရအဖွဲ့စည်းမိသားစုမှာမနေနဲ့တခြားမိသားစုတစ်ခုမှာတွားနေကြည့်3နှစ်လောက်တွားနေကြည့်ဒီဓမ္မတုရမိသားစုရဲ့အကျင့်စရိုက်လက္ခဏာအတိတရားတွေရှိအောင်မလားမရှိဘူးလားဟိုဘက်မိသားစုတစ်ခုပိုကောင်းရင်ကောင်းမယ်နော်ပိုဆိုးရင်ဆိုးမယ်နော်တူတော့မတူနိုင်ဘူးလေလက္ခဏာအဲ့ဒါအသိဉာဏ်လိုချင်တဲ့သူကအသိဉာဏ်နဲ့ပတ်သက်တဲ့စကားပြောတဲ့နေရာမှာပဲနေရမှာမဟုတ်ဘူးလားပိနေစီစိုက်ချင်ပါတဲ့တရက်စီစိုက်ချင်ပါတဲ့ရေတဲ့ချစိုက်လို့ရလားတမန်တဲ့နဲ့မစိုက်လို့ရလားအဲ့ဒါကျင့်ရတဲ့အကျင့်ဖျားခေါ်ထားတာပတိရူပဒေတဝါဒောစဆိုတာကိုအတိတရားရခြင်းရင်အတိတရားရနိုင်တဲ့နေရာမှာနေရတယ်ကိုအတတ်ပညာရခြင်းအသိပညာရခြင်းအသိပညာပေးနိုင်တဲ့နေရာမှာနေရတယ်အတတ်ပညာရခြင်းအတတ်ပညာရနိုင်တဲ့နေရာမှာနေရတယ်စီးပွားဖြစ်ခြင်းလို့ဆိုတော့စီးပွားဖြစ်မဲ့နေရာမှာနေလို့ပဲပြောလိုက်ချင်တော့တယ်ကွာအဲ့ဒါကိုအကျင့်လို့ခေါ်တာပဲအသိပညာရအောင်လေပဲကျင့်ရမှာပဲအဲ့ဒါလို့အဲ့ဒါလို့လေးကျင့်ရတာမဟုတ်ဘူးအတတ်ပညာတက်အောင်လေပဲအဲ့ဒါလို့ကျင့်ရတာပဲသူကြတော့အလေးကျင့်လို့ပြောခြင်းပြောဖို့တပိုင်းသွားမှာပေါ့လေအတတ်ပညာနဲ့အသိပညာနဲ့အဲ့ဒါကိုမှလေးကျင့်တာကိုမရရအောင်ဆွဲခေါ်ခြင်းနဲ့ဆိုရင်အသိပညာနဲ့ပတ်သက်တဲ့စကားပြောတဲ့အတိုင်းဝိုင်းမှာရောက်သွားရင်တော့ပြောတာကအသိပညာနဲ့ပြောတာထွက်လာတဲ့စကားကအသိပညာဖြစ်เสียကြားတဲ့နားကအသိပညာရเสียလीအဲ့တော့စဉ်းစားကြတယ်သူစိတ်ကစဉ်းစားကြတယ်အသိပညာနဲ့ပဲသူကမလုပ်တော့တာလဲစဉ်းစားတယ်အဲ့ဒီကဓာတ်တွေရတော့တဲ့ခါလုပ်တော့မယ်ဆိုရင်လည်းအသိပညာနဲ့စဉ်းစားပြီးမှလုပ်တယ်ပြောတော့မယ်ဆိုရင်လည်းအသိပညာနဲ့စဉ်းစားပြီးမှပြောတယ်စိတ်ကူးတော့မယ်တွေးတော့မယ်ဆိုရင်လည်းအသိပညာလေးနဲ့ပဲသူကဗာလဲစိတ်ကူးတော့တယ်တွေးတယ်အတတ်ပညာကိုလည်းပဲဒီတိုင်းပဲလीအတတ်ပညာလက်နဲ့တတ်ရမယ်အတတ်ပညာဆိုလက်ကကျွမ်းကျင်နေရတယ်စံတရားတီးသလိုကြည်တရားနဲ့မကြည်တီးစရာမလိုသလိုဂီတခေါက်သလိုပတ္တလာတီးသလိုဆိုင်းဝိုင်းတီးသလိုလက်တီးကသူ့အတူကိုပုံမှန်ဖြစ်သွားတာမျိုးအဲ့ဒါကိုအလေးကျင့်ခေါ်ခြင်းလဲခေါ်ပေါ့နှုတ်ကလေးဒီတိုင်းပဲပြောခြင်းရတယ်လीရည်တဲ့ချင်းများများရည်ကျင့်ရတယ်ပြောတဲ့ချင်းများများပြောရတယ်နားထောင်တဲ့ချင်းနားထောင်များများနားထောင်ရတယ်ဟုတ်တော့မလ
ားဒီကျင့်တဲ့အပိုင်းကတော့ပြောတာဒီတာကတဝက်လောက်အထိရောက်ပြီးတော့တခုပြောင်းသွားသလိုခံစားပြီးတော့ခုဆရာတော်မင်းရဲ့အပိုင်းပညာဟိုမြန်နိုးတံဟိုတိကျင်တဲ့လူအတွက်ကညံပေါ့ကိုယ့်ရဲ့ဦးလောက်ထဲကမှတ်ညံဆိုတာကစိတ်ကနေပြီးတော့ဒီအသိပညာဟိုညံနိုးတယ်ဆိုတော့စိတ်စိတ်ဆောင်မှုရှိတဲ့လူမျိုးကဒီအသိပညာဟိုရနိုင်တာလားဗျာဟောအခုတပည့်တော်ငယ်ငယ်တော့ဖြတ်တန်းခဲ့တဲ့အတန်းကြောင်းနေတက္ကသိုလ်တွေလူဘဝဉာဏ်ပညာရက်တွေမှာဆိုရင်ညံညံရီဟိုမြင့်တဲ့လူတွေလူပဝိညာပြောတယ်အလေလက်ပြောတယ်နှိမ့်တဲ့လူတွေပြောတယ်ဒါပေမဲ့ဒီဗုဒ္ဓသာသနာမှာကြတော့အယောင်အစင်တန်းမျိုးစုံကလူတရားရနိုင်တယ်ဟိုပုံစံမျိုးစုံကလူတွေတရားရနိုင်တယ်လူတပည့်တော်အကျဉ်းမြင့်နေဟိုတပည့်တော်သိထားတယ်ပေါ့နော်အဲ့တော့ဘလို့မျိုးကိုနှစ်သက်တဲ့ဟိုဒီအသိပညာဆိုရင်အဲ့အသိပညာကဘလို့လူမျိုးဘလို့စိတ်ဓာတ်မျိုးဘလို့နှလုံးသွင်းမျိုးကနေပြီးတော့ဟိုလ လိလာမှုဘယ်လိုမျိုးနဲ့ဆိုရင်ပို့ပြီးတော့ရနိုင်မလဲဗျာအဲ့ဒါလေးတော့စိတ်ကူးပေါ့ဟိုမေးချင်တာပေါ့
စကားရဖုံဖုံပြောခဲ့ပြီးပညာကိုတန်ဖိုးထားသလားပညာကိုတန်ဖိုးထားတယ်ဆိုရင်စိတ်ဝင်စားလာမယ်ကိုတန်ဖိုးထားတာကိုစိတ်ဝင်စားတာတန်ဖိုးမထားရင်စိတ်ဝင်စားဘူးပဲအဲ့တော့စိတ်ဝင်စားလာပြီးဆိုရင်လူတိုင်းလူတိုင်းအာမနာတန်ပြောကြပါဒီနေရာမှာပညာရမယ်ဒီနေရာမှာအပျော်ရမယ်တက်တလုံးဒုံလုံးချပြီးတော့ပညာကိုတန်ဖိုးထားပြီးတော့ပညာဘက်ပဲသွားတော့မယ်အပျော်ဆိုတာရှိတယ်ကိုမတွေ့ဘူးလို့စိတ်ထားမျိုးမွေးနိုင်မလားဟိုတယောက်ပြောဆိုလို့ဩဆရာတော်တရားစခန်းနေဖွင့်3ရက်စကန်အရင်တော့ဆို9ရက်စကန်10ရက်စကန်ဖွင့်ဆရာတော်နဲ့တွေ့တာအလုံးဆုံး10ရက်ပေါ့သူ့အိမ်က3လနေမှာ55ရက်တွေ့တာဆိုတော့အဲဒါပဲလीကိုစိတ်ကကိုဘယ်လောက်တန်ဖိုးထားတယ်ဒါတော့ပဲကြည့်ဒီစာဖတ်ရင်တန်ဖိုးကြည့်ပါလေဆိုဖတ်မှမဖတ်ပဲဒီလှုပ်လှုပ်ရင်တန်ဖိုးကြည့်ပါလေဆိုတော့လှုပ်မှမလှုပ်ပဲအပျော်အပြက်ဆိုတဲ့ဟာကိုစိတ်ဖြည့်စည်းနဲ့သွားသေးတယ်လीဒါအပြစ်မဟုတ်ဘူးလीကိုအကြောင်းကိုသိဖို့လीကိုเจ้าကိုတီးဖို့လေပြောဘူးပါတယ်သုရင်းပြည့်ဆရာတော်ကြီးနဲ့တူတယ်ရှေးတုန်းကတော့မောင်မစင်းနေရဟန်းငယ်တွေစာဝါလိုက်လို့ရှင်ခမဲတော်ကြီးတွေကလိုက်ပို့တာပေါ့မြို့လိုက်ပို့ဟိုးတက္ကမကြီးကမေတော်ကြီးကကြံခဲ့ဦးစင်းဘာပြန်ညင်ပြီတနည်းနေနှစ်နှစ်နေသုံးနှစ်နေဟာစမတတ်သေးဘူးတခါကြီးနေသမ်းမအောင်စာမတတ်သေးဘူးတခါကြီးကပြန်ကြည့်နေပြီတဲ့ဆရာဆင်ဆက်ပြောခဲ့တာတခါကြီးကသုံးချက်ချက်သုံးကတ်တာအာသုံးကတ်ကမွေစားပြီးစာပဲလုံနေတာသုတင်းပြည့်ဆရာတော်နဲ့တူတယ်တေချာတော့ဘာမှဖြစ်ဘူးတနေ့ကျတော့တခါကြီးကချက်ကျွေးတဲ့သုံးကိုဒီသုံးဒီလိုချက်ကျွေးတာကိုပဲအဲ့ဒီဆရာတော်လောင်းလျာဟာတခါကြီးကလည်းစားရည်ငန်းတာတဲ့အဲ့ဒါနဲ့ဦးစင်းဦးစင်းထားတော့ဆုံးဆန်းပြီးရွာပြန်မယ်တဲ့အထုပ်တွေသိဘာလို့တော့ဦးစင်းစာတက်ပြီးတဲ့ဟာမတက်စာတက်အမှားတော့မတက်သေးဘူးတကကြီးတက်ပြီးတဲ့ဘာလို့အရင်တော့ကစာကိုစိတ်ဝင်စားပြီးစာတက်အောင်ကြိုးစားခဲ့တာစာပေါ်မှန်းငါမှန်းသတိမထားမိဘူးတဲ့ဟုတ်လားအခုစာငန်တယ်လို့ပြောကြတဲ့ကိုကဒါဦးစင်းစာချိနဲ့သွားပြီးတော့ပြီးသွားပြီးတဲ့ပြန်လို့ရပြီဆိုအဲ့ဒါလိုပေါ့ကိုကဘယ်ဟာကိုဘယ်လောက်စိတ်ဝင်စားတာလဲတကယ်ပြောတာတရားစိတ်ဝင်စားရင်ကျန်တာဘာမှခေါင်းထဲမရှိဘူးဆိုတာကဟိုတရားလွန်ပြောတာမဟုတ်ဘူးနော်ဒီတရားဆိုတာဒီပင်လေအသိဉာဏ်ပညာပဲအတတ်ဉာဏ်ပညာပဲအတတ်ပညာအသိပညာပဲဒီအတတ်ပညာအသိပညာရှိသွားလို့ရှင်ဘယ်လောက်ရတာရှိသွားတုံးဆိုတာတကယ်အတတ်ပညာရှင်မှသိမှအသိပညာရှင်မှသိမှလေအဲ့တော့ကိုကဘာလို့ဒီအတက်ပညာတွေမတက်ရတာလို့ဘာလို့အသိပညာတွေမသိရတာတို့တချို့ဆိုမြင်လိုက်တာနဲ့တက်တယ်လေကိုကြတော့သင်လို့ကိုမတက်ဘူးလေတချို့ကြားလိုက်တာနဲ့တက်တယ်လေကိုကြတော့ကြားရုံနဲ့သင်လို့ကိုမတက်ဘူးလေဘာကွာတာကိုစိတ်တက်စွာကွာတာတိစိတ်ပြင်ပေးရမယ်နေ့အထိုက်အလျောက်ပတ်ဝန်းကျင်နဲ့ပြင်ပေးရမယ်ဒါသမထဘိုင်းနဲ့ဝိပဿနာဘိုင်းမပြောသေးဘူးနော်ပညာရနဲ့ပတ်သက်ပြီးသင်ယူနဲ့သင်ပေးကိုပြောတာပါရေကန်နဲ့ထဲလိုက်တဲ့ရေစမ်းကြောင်းနဲ့ချက်အားထားတဲ့ကြောက်ခဲရတော့အေးမှာပေါ့ကွယ်ကုန်းပေါ်တင်ထားတဲ့ကြောက်ခဲရတော့ပူမှာပေါ့ကွယ်အဲ့လိုပဲကိုယ်စိတ်ကအေးချင်ရင်တော့စမ်းကြောင်းနဲ့တော့ဆင်းပေါ့ကိုယ်စိတ်ကမအေးချင်တော့လေပူချင်ရင်တော့လေကုန်းပေါ်တင်ပေါ့အဲ့တော့ကိုစိတ်ကအေးတာကိုကိုတွေးနိုင်မလားပူရာနဲ့အေးတာကိုဘယ်ဟာအတွေးများတယ်လဲမပူဘဲရောနေနိုင်သလားပူပြီးတော့နေနိုင်သလားကိုစိတ်နဲ့ဆိုင်သွားပြီတမထအာထုမလားဝိပဿနာအာထုမလားကိုစိတ်ကိုမညာတမ်းမေးပါတို့လေး7နှစ်73 74နှစ်အဲ့ဒီအရွယ်ကလေးကစပြီးတော့လူဆိုတော့ပြောလို့ရပါတယ်တရားလမ်းကြောင်းပဲကိုကကိုဆောလာခဲ့တာကျင့်လာခဲ့တာဆိုတာသူတို့သိချာမသိခင်ဘယ်သိမှတော့ဒါအတွက်ဒီရွယ်ကြီးရောက်မှတော့သိပြီပေါ့လေသိတဲ့တလောက်သိပြီပေါ့ကိုကတော့တကယ်အေးအေးနဲ့ပြောခြင်းမလားအေးအေးနေခြင်းလား ဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလိုဆိုတာဒီလို အပူတွေပဲဘာလို့ကြာကြာစဉ်းစားနေတာတော့
ကြိုက်နေရဟုတ
်စိတ်ဓာတ်ကိုပြန်ကြည့်လိုက်ကောင်းတဲ့စိတ်ဓာတ်ဆိုတာရှိတယ်မကောင်းတဲ့စိတ်ဓာတ်ဆိုတာရှိတယ်တမထဆိုတာကောင်းတဲ့စိတ်ဓာတ်အားတွေတိုးလာတာကောင်းတဲ့စိတ်ဓာတ်အားတွေတိုးလာတာကိုခေါ်တယ်ကောင်းတဲ့စိတ်ဓာတ်အားတွေဘယ်လိုတိုးလာတာတော့ဆိုတော့သူကောင်းတဲ့စိတ်ဓာတ်အားတွေတိုးမတိုးသိချင်ရင်ကောင်းတာကိုပဲစဉ်းစားပြီးကြာကြာစဉ်းစားနိုင်တကွအကောင်းတာကိုကြာကြာစဉ်းစားနိုင်မယ်မကောင်းတာဆိုရင် तू ကြာကြာစဉ်းစားလို့မရဟုတ်လားအဲ့ဒါကိုတမထလို့ခေါ်တာကိလေသာတမေတီတီတမထောဆိုတော့တမထအားထုတ်တဲ့ပုဂ္ဂိုလ်ကိုယ်အစွမ်းကိုကိုယ်သိတာချင်းကိုယ်ဘလောက်စွမ်းလာတယ်လဲဆိုကောင်းတာဒီကြီးပဲစဉ်းစားကောင်းတာကိုကြာကြာစဉ်းစားပြီးကောင်းတဲ့အထဲမှာပဲစိတ်ကပျော်နေတော့တာစိတ်အေးနေတော့တာပေါ့ကွယ်ဟိုဒီနေ့ ਆ ပဲဆရာတော်တပါးနဲ့တရားစကားတွေမေးကြလို့ဖြည့်ပြီးရင်းနဲ့နာရဘိန်တထေးကြီးတို့ဝိဒါခာကျောင်းအမကြီးတို့တုသီတာနတ်ပြည်မှာဖြစ်နေတဲ့အရိယာနတ်တွေဟာမြမပြည်သာသနာမေဇိမဒေတာရောရှိနေတဲ့သာသနာကိုသူတို့လမ်းကြည့်တယ်သူတို့ကြည့်တဲ့အခါမှာတနေတာကုံသွားတယ်ဒီရတူလေးဘိုးလေးမိုးချုပ်တာကုံသွားတယ်သူတို့ကြည့်နေတော့မယ်ကြည့်နေနိုင်တယ်လေသူတို့ဒါတွေကြည့်စိတ်အေးစရာကြီးတွေလေသူတို့လူငယ်တန်းငယ်တာတွေကြည့်ပြီးတော့စိတ်အေးစရာမှာစိတ်ကြကြထားနိုင်တာကိုနက်နက်မှရမဟုတ်ပါဘူးကွလူနားလည်အောင်ပြောရင်တမထကြီးကန်တွေ့ဘူးလားကြီးကန်တောင်းမောက်ဆိုတော့ကြားဘူးလားကြီးကန်ရဲ့မျက်လုံးဟာငြိမ်လားစိတ်ဟာငြိမ်သလားပဲပြောရမှာပေါ့လေစိတ်တော့မမျိုးသူ့အမူအရာပေါ့ကြီးကန်ကဒီဟာတစ်ခုကိုအာယုံ10စက္ကန့်20စက္ကန့်30စက္ကန့်ပဲထပ်ခွေဟွီဟွီဟွီအဲ့လိုဟုတ်တယ်နော်ဗျိုင်းလေးတို့စောက်မကြည့်နိုင်ဘူးကျိုင်းလေးရပါဖြစ်လေအေးအေးဆေးဆေးပါလုံးနိုင်တယ်စောင့်ကြည့်နိုင်တယ်ကြီးကန်းကဖြက်ကနာအဲ့လိုပဲပုထုဇဉ်လူတွေရဲ့စိတ်ဟာတဲ့ဘာလို့မအေးကြတာတော့ဆိုရင်အေးတဲ့အာယုံကြတော့ကြီးကန်းစိတ်ဖြစ်နေတာလေအေးစရာလေးချက်ပြုဆိုပြောင်းရောက်သွားပြန်စိတ်ကအေးစရာကိုစဉ်းစားလို့မပေါ်ဘူးပေါ်ပြန်တော့လေတခဏပဲရှင်းမလားဒါမြင်မိမိတို့ကကောင်းတဲ့အာယုံကိုကောင်းတဲ့အလုပ်လုပ်ခဲ့ဘူးလေကွဖရာအာယုံတရားအာယုံတန်ခါအာယုံလည်းပြောရတယ်ဒါမှမဟုတ်ကိုလူခဲ့တဲ့အာယုံပြောလည်းရတယ်ကိုကောင်းတာတွေလုပ်ခဲ့တဲ့အာယုံပြောလည်းရတယ်ကွာဟုတ်လားအဲ့ဒီအာယုံကိုဗျိုင်းလေးကြည့်တယ်လို့ကိုကြည့်နေနိုင်သလားအေးအေးစီစီတဏှာကြီးလုံးလုံးကြည့်နိုင်လားနှစ်နာရီကြည့်နိုင်လားဒီအေးချမ်းတဲ့အာယုံနဲ့ကိုယ်စိတ်ဓာတ်နဲ့ကကိုက်ညီနေတယ်စိတ်ဓာတ်ကအေးချမ်းနေအေးချမ်းတဲ့အာယုံကိုကြည့်နေနိုင်တာပေါ့ကွယ်အေးချမ်းတဲ့အာယုံကိုကိုယ်စိတ်ကမကြည့်နိုင်ဘူးဆိုကိုယ်စိတ်ကဘာဖြစ်လဲပူလောင်နေလို့ပေါ့ဟုတ်လားကမ္မထာအာယုံဆိုတာခဏထားလိုက်ပါဦးကုသိုလ်ဖြစ်เสียအာယုံလေးတောင်ကြာကြာလေးကြည့်နိုင်ရဲ့လားအဲ့ဒီကြည့်နိုင်တဲ့အထဲမှာအတိညာဏ်ကအလှဆိုရင်ဘလို့လူမဲဘလို့လူတယ်ဘလို့လူခဲ့တယ်နောက်ဘလို့လူမဲအိုးအဲ့ဒါနဲ့တင်သွားနေတာတချို့ဆိုကိုလူခဲ့တာကြည့်နောက်ဆိုမလူတော့ပါဘူးဆိုတွန့်သွားတာတပုံကြီးလေအဲ့ဒါလိုမျိုးကိုစိတ်အခြေအနေလေးကိုပြန်ကြည့်ပါကိုယ်စိတ်ကကုသိုလ်နဲ့ပတ်သက်ရင်ကြီးကန်းစိတ်မျိုးဖြစ်နေသလားကြီးကန်းမျက်စိမျိုးဖြစ်နေသလားကြီးကန်းတောက်မောက်များဖြစ်နေသလားအဲ့ဒါဆိုရင်ဘာသမာဓိမှမရှိဘူးတဲ့ဘာသမထမှမဖြစ်ဘူးတဲ့ဘာစိတ်စွမ်းအားမှမရှိဘူးတဲ့ เอ้มาหุเตะเก็งกะซ่าดาจ้ะรอโลบาเนดอดาเนโอ้อะห่าမျိုးไส้บี้จาๆจ้ะรออะห่ามาหุเตะเมษสาตมาดีลิเออโกสิกก็มาหุเตะใส่มุโลมาหุตาโหจาๆจี้နိုင်น่ะลิဟုတ်လားအဲ့လိုပြောရမှာလားရှင်းမလားခဏတော့ဒီလောက်နဲ့ကြည်နပ်ပေါ့အဲ့တော့တရားအထုတ်တယ်ဆိုတာဘာတော့ဘာဝနာဆိုတာဘာတော့ကိုယ်စိတ်ဓာတ်ကိုကိုယ်အရင်စစ်ပါအသိပညာအတတ်ပညာပြောခဲ့တယ်လို့ကိုယ်စိတ်ဓာတ်ကလေးဟာအေးအေးနေနိုင်မလားအေးရနဲ့နေနိုင်မလားမပူအောင်နေတတ်ပလားအပူတွေကင်းမလားဟုတ်ပြီနော်ကိုယ်စိတ်ကလေးအေးတဲ့အာယုံလေးကိုကိုယ်စိတ်အေးအေးလေးနဲ့ကြာကြာလို့ပြောရမှာပေါ့တမထအကိုတော့
တခါတခါကြာပူလို့ရှိရင်အေးဟုတ်တယ်အေးဟုတ်တယ်ကိုအေးတဲ့အကြောင်းပြင်းပြန်ပေါ်ပေါ်ယူမှာမလို့ရ
အေးရံလေးကိုပြင်းပြန်ပေါ်ဆိုတာဟုတ်ပါတယ်မပေါ်လို့ပေါ်ရတာတချို့သူတော်ကောင်းတွေကသူစိတ်ထဲမှာအေးဓာကြီးပဲပေါ်နေတယ်ဟုတ်မလားအဲ့လိုအာနေသေးလို့ပေါ့ကိုယ်စိတ်တက်ကောင်းအာနေသေးလို့အေးတဲ့စိတ်တက်အာနေသေးလို့ပေါ့တကယ်တမ်းကျတော့အေးတဲ့စိတ်တက်ကအေးတဲ့အာယုံပဲပြူတာပါအေးတဲ့အာယုံမှာပဲပျော်နေတာပါဟုတ်နော်ကဲတဏှာကြီးပြီတော့မှာဟုတ်မလားခြေနှက်တော့ပေါ့ဘလို့ခြေကမြန်တယ်ငါလည်းမောတယ်မင်းတို့မိုက်လဲစေမပြီးဘူးကဲဒီအတိတရားလေးတွေနဲ့တမထဆိုတာပါဝိပဿနာဆိုတာပါဘာဝနာတရားကိုပညာရအနေနဲ့လေ့လာပြီးတော့မိမိတို့သဘောပေါက်နိုင်သမျှသဘောပေါက်ပြီးတော့ကျင့်နယ်ပဲပြောပြောလေ့ကျင့်နယ်ပဲပြောပြောစွမ်းနိုင်သမျှဆောင်ရွက်နိုင်သဖြင့်ကောင်းကျိုးချမ်းသာတွေရနိဗ္ဗာန်ကိုစံဝင်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြပါစေကုန်သတည်း